တောင်ဝင်းမြို့နယ်မဟာတန်တိဒုက္ခကျောင်းတိုက်မှာတရင်သုံးခဲ့တဲ့ဆရာတော်ဦးဝဒရနဲ့တန်ခါလေးပါးကိုဒီနေ့တောင်ဝင်းမြို့နယ်တရားရုံးကတဖားကိုအမခံတိတ်နေရနဲ့လွှတ်ပေးခဲ့ပါတယ်။ဒီနေ့ဆရာတော်၅ပါးရုံးချင်းကိုရှင်ညဝါဆရာတော်အရှင်ပညာတိဟမန္တလေးမစိုးရင်တိုက်သည့်ဆရာတော်ဦးဝီရသူမကွေးပရိယတ်ဒီစာတင်တိုက်ဆရာတော်ဦးပေါင်မောက်ခစားတဲ့တန်ခါတော်တွေ88မျိုးဆက်ညဉ့်ညာရေးနဲ့ပွင့်လင်းလူခွဲစီနိုင်ငံရေးကျင်းသားဟောင်းတွေနဲ့ဒေဘက်ဒါရိုက်ကာဒါရိုက်ကာမောက်တွေလာရောက်ခဲ့ကြပါတယ်။ဒီနေ့ရုံးချင်းကိုလာရောက်ခဲ့တဲ့မကွေးပရိယတ်ဒီစာတင်တိုက်ဆရာတော်ဦးပေါင်မောက်ခကမဟာတန်တိဒုက္ခကျောင်းတိုက်ကဆရာတော်တွေဝင်ရောက်ဖမ်းဆီးရမှာအရိယာခန့်စီတဲ့တမနာယုံအကြံပြီးဥက္ကမောင်ကိုအရေးယူပေးဖို့နိုင်ငံတော်တမနာကြီးကိုတောင်းဆိုကြောင်းခုလိုမိန့်ကြားပါတယ်
။ဥက္ကမောင်ကိုတရားဝင်ယာရုမှထုတ်ပယ်ပြီးသူ့မှာကျူးလွန်ခဲ့တဲ့အပြစ်များကိုပေးတဲ့မပေးတဲ့အလုံးကအဖြေပေးပါ
။ပေးပါ
ဘူး။ဥက္ကမောင်ကသာသနာရေးဌာနမှာရှိနေခြင်းသည်သာသနာတော်ညံ့နှံ့ခြင်းနဲ့တိုင်းပြည်မှာဘယူဖျက်ဖြစ်ပြီးဒီမဲ့တန်ငါများထောင်ကျနေဦးမှာဖြစ်တဲ့အဲ့ဒီအတွက်ကြောင့်သာသနာတော်တန့်ရှင်းတည်တံ့ခိုင်မြဲရေးအတွက်ကိုရှေ့ရှိွေး၎င်းအမှန်တရားပေါ်ပါရေးအတွက်တော်၎င်းဦးအမောင်ကိုအမြန်ဆုံးအရေးယူပေးဖို့ခုံကြီးအနေနဲ့ဒီနေရာကနေပြီးတော့တောင်းဆိုပါတယ်အားလုံးသဘောကျပါသလား
ဟုတ်ပါပြီ
ဆရာတော်ဥဒရာဘာဝင်၅ပါးကိုအာဒနာညွှန်းနှံစီမှုပုံမှန်295ကကြီးတန်ခါအဖွဲ့စည်းဆိုင်ရာဥပဒေအမှတ်20မြင်းဆောင်90စတဲ့အမှုနှစ်ခုနဲ့တရားစွပ်ဆိုထားတာဖြစ်ပြီးအမှုတစ်ခုကိုအာမခံငွေသိမ့်လျာနှုတ်ဖြင့်ဆရာတော်၅ပါးအတွက်သိမ့်တထောင်ပေးရတယ်လို့သိရပါတယ်။မဟာတန်တိဒုက္ခကြောင်းလိုက်ကိုယခုလ10ရက်နေ့ကညတကောင်ရံလောက်မှာရဲတပ်ဖွဲ့သာသနာရေးဌာနမြို့နယ်နဲ့တိုင်းတန်ခါတို့ရောက်လာပြီးကျောင်းကိုချိတ်ပိတ်ကကျောင်းရှိတန်ခါတော်တွေကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လ13ရက်နေ့ကတောင်ဝင်းမြို့နယ်တရားရုံးမှာအဲ့ဒီဆရာတော်၅ပါးကိုပထမဆုံးကြိမ်ရုံးထုတ်ပြီးနှိမ့်စင်ကျင်းထောင်မှာဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။မဟာတန်တိဒုက္ခကြောင်းလိုက်အရေးနဲ့ပတ်သက်ပြီးအစိုးရကသာသနာရေးဝန်ကြီးဦးဆန်းစင်ကိုမင်းညာကနိုင်ငံတော်သမ္မတမိန့်ကိုကြိုလွန်ပြီးတော့ဆောင်ရွက်တယ်ဆိုပြီးဖမ်းဆီးအရေးယူခဲ့ပါတယ်။ဒီနေ့တန်ခါ၅ပါးရုံးချင်းကိုကြောက်ရွံ့ခဲ့တဲ့ရွှေညဝါဆရာတော်ဥပညာတိဟာကလက်ရှိအရေးတွေဟာဘာသာရေးကိုခူးထုံးလုပ်နေရလို့မြင်ကြောင်းအခုလိုမိန့်ပါတယ်
။တို့တိုင်းလူပြည်သားတွေပေါ်မှာငဲ့ညာမေးပါ၊တနာမေးပါ၊တောက်တာမေးပါ၊မိတာထားလို့ပါ။ကျေနာမေးပါ။တို့တိုင်းလူပြည်သားတွေအပေါ်မှာမလိမ်မာတော့နဲ့မညာမာတော့နဲ့အနိုင်မကျင့်မာတော့နဲ့ဘာသာရေးကိုခူးထုံးလုပ်ပြီးတော့နိုင်ငံရေးအမြင်နဲ့မတော့ပါတော့နဲ့
။မှန်ပါလား။
ဒီဆရာတော်၅ပါးရဲ့တတိယကြိမ်မြောက်ရုံးချင်းကိုလာမယ့်ဇွန်လ29ရက်နေ့မှာတောင်ဝင်းမြို့နယ်မှာပြန်လည်ချင်းဆိုလိုက်ပါတယ်ခင်ဗျာ။